အခြေခံစားကုန်ဖြစ်တဲ့စံပယ်ပဲစီကျက်သွန်နီအာလူးအပြင်ကျက်သားဈေးတွေဟာအခုလဆန်းကစတင်ပြီးဈေးမြင့်တက်နေတာဖြစ်ပါတယ်ဆံမဆိုရင်စံချမ်းဈေးနှုန်းတွေမြင့်တက်တာမျိုးမဟုတ်ပဲစံကြောဈေးတွေသာတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်ရွှေပေါ်စံဆိုရင်အရင်စံတစ်အိတ်ကျက်3000ခွဲကနေလက်ရှိမှာကျက်4000အထိတိုးမြင့်သွားတာဖြစ်ပါတယ်ဒါ့အပြင်ကလဲပဲမြေပဲနဲ့ပဲစင်းကုန်ဈေးတွေဟာလည်းအရင်ကထက်တပြီကိုကျက်100ကနေ200အထိဈေးတက်နေတာဖြစ်ပါတယ်တကြံကာလမတိုင်ခင်နဲ့တကြံအပြီးရပိုင်းတွေအထိစားကုန်ဈေးတွေတိုးမြင့်နေတာကြောင့်တစ်နေ့အသုံးစရိတ်ကိုကိုက်အောင်ရှော့ချသုံးစွဲရတာတွေရှိတယ်လို့ရန်ကုန်တိုင်းဒေသကြီးတကုံမျိုးသစ်အရှိပိုင်းမှာနေထိုင်တဲ့အေရှမတအူးဖြစ်သူဒေါ်တင်တင်ချိုကပြောပါတယ်
ကျက်တာတော့အာလူးတို့ငွက်သားတို့ငွက်ကျက်သားတို့အဲ့တက်တယ်တီးရွက်တက်တယ်အဲ့ဒီမျိုးပေါ့နော်ကျက်တော်လည်းတက်တယ်နောက်တော့လူစုံတုပ်တွေပိုင်းလည်းတက်တယ်ငွက်6လည်းတက်သွားတယ်ငွက်6ဆိုလို့ရှိရင်အာပဲ6ဆိုရင်6ကောင်ဖြစ်သွားတယ်တစ်ကျက်သားပေါ့ဗျာ6လောက်တက်သွားတာပေါ့အစ1000ပဲရှိရည်ပို့သုံးနိုင်ရပို့သုံးတော့စစ်ကြော်လည်းမရှိတော့လည်းချိုးချန်လိုက်တာပေါ့နော်သူ့ရဲ့ဈေးနဲ့လာပဲကိုယ်စားစင်းနဲ့ညီမြတာပဲစားရတာပေါ့ကွယ်အဲ့လိုမျိုးပေါ့သိရမလား
အခြေခံစားကုန်ဖြစ်တဲ့ပဲစီဈေးဟာအရင်ကတပိတ်တာကိုကျက်4450ရှိပြီးတော့လက်ရှိမှာတော့ကျက်4550အထိဈေးရှိနေတာဖြစ်ပါတယ်စီစေးမြင့်တက်လာပေမဲ့မဖြစ်မနေသုံးဆွဲရတာကြောင့်ဝယ်ယူသူတွေကတော့ရော့ကြမသွားဘူးလို့တောင်ဥက္ကလာပဒေတာဈေးမှာလက်လီစီရောင်းချနေသူဦးအောင်စောကအခုလိုပြောပါတယ်အဲ
ဝယ်ယူရသူတွေကတော့သူတို့ကပုံမှန်တိုင်းမှာမဖြစ်မနေစားနေရဆိုတော့ဘာပဲပြောဈေးတက်လဲဝယ်ကြတာဒါပေမဲ့ကြီးတန်တွားတန်လေးတော့ရှိတာပေါ့နော်အရင်ကတော့မတူဘူးပေါ့ဈေးတက်လာလို့ဆင်းညစ်နေတယ်ဆိုတော့အပိုင်းမျိုးလေးတွေတော့ရှိကြတာပေါ့နော်လူတွေကတော့
အခြေခံစားကုန်တွေအပြင်ကြက်သားဈေးဟာလည်းအရင်ကထက်မြင့်တက်လာပါတယ်ဧပြီလမတိုင်ခင်ကကြက်ချက်တွေမှာတွားရောက်ဝယ်ယူရတဲ့ဈေးနှုန်းဟာတပိတ်တာကိုကြက်3500ရှိတာဖြစ်ပါတယ်ဒါပေမဲ့ဧပြီလကစတင်ပြီးတပိတ်တာကိုကြက်4000ကနေ4100အထိတိုးမြင့်လာတယ်လို့သိရပါတယ်ရာသီဥတုပူပြင်းလို့ကြက်အထွက်နှုန်းရောနည်းလာတာကြောင့်ကြက်သားဈေးတွေမြင့်တက်လာတာဖြစ်တယ်လို့ရန်ကုန်မြို့ကကြက်ဘဲတိုင်တူဖြစ်တဲ့ဦးခင်မောင်လွင်ကပြောပါတယ်
ပစ္စည်းများများရှိရင်ဈေးကျတယ်ပစ္စည်းများများရှိရင်ဈေးတက်တယ်ကိုယ်သေးတော့တော့ဒီတိုင်းပဲရှိရကျက်ရှိတာနဲ့မရှိတာနဲ့ဆိုင်ကျက်သိပ်မရှိဘူးနေပြင်းတော့လေသိပ်ပြီးတော့မထွက်နိုင်ဘူးအဲ့လိုကျက်တဲ့တဘာဝနေပြင်းအစာသိပ်မစားနိုင်တော့မကြီးဘူးမကြီးတော့နည်းနည်းကျတာပေါ့ထွက်တာ
အခြေခံကုန်စည်ဈေးတွေမြင့်တက်လာတာကြောင့်ထမင်းဆိုင်တွေအနေနဲ့ပြန်လည်ရောင်းချတဲ့အခါဈေးနှုန်းတိုးတောင်းရတာတွေရှိကြောင်းရန်ကင်းမြို့နယ်လမ်းပေးထမင်းဆိုင်ပိုင်ရှင်မတ်စိန်ပွားကပြောပါတယ်
စံစီကတော့ကြံမကြခင်တော့ပါတော့3000ခွဲရနေပြီးတော့3600ကြံကြခင်နေကြတော့3000ခွဲရနေပြီးတော့ခါရဲ4000တက်သွားတာပေါ့5000တက်သွားတယ်တဲ့အခုဒီမပဲလို့ပါလို့ဆိုလဲအဲ့လိုပဲတက်သွားတာပဲမပဲလေဈေးတလို့ပဲတပိတ်တောင်900လောက်တက်သွားအရှင်မပြေဘူးပေါ့ညီမလေးဘာဖြစ်လဲဆိုတော့ပြန်ရောင်းတော့မားတို့ကပဲကလိုင်းဒီလိုပေါ့အများပြည်သူစားရတော့တပွဲကို200လောက်ပဲရောင်းတယ်လေအခုဆိုတော့ကုန်စင်းတော့ဒီလိုပဲတွေတက်သွားတဲ့အတွက်တပွဲကိုပေါ့နော်တကယ်မိသားစု2ယောက်3ယောက်လောက်တော့စားလို့ရအောင်လို့300ဖြစ်သွားတယ်တစ်ဆွဲလေးကိုပေါ့
မြမနှစ်တကူတကြံပွဲတော်ကာလာတဝိုက်မှာနှစ်စဉ်ကုံစင်းနှုံတိုးမြင့်နေကြဖြစ်ပါတယ်တချိန်တည်းမှာလဲစံနဲ့စီပွဲယုံကြီးတွေတားငါတိုင်ကြီးတွေဟာတကြံရက်အတွင်းပိတ်ရရှိပိတ်တာကြောင့်ဈေးအနှဲငယ်မြင့်တက်လာတာလို့လဲပြောကြပါတယ်ရှင်